ာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုတွေမှာအထူးကတာဝန်ရှိတယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်အပေါ်နိုင်ငံတကာအတိုင်းအဝိုင်းကဗန်နာရင်းနဲ့အကူအညီတွေဖြတ်တောက်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တိုးတက်မှုမတွေ့ရတဲ့အတွက်မြန်မာစစ်တပ်ကိုဖိအားပေးဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFSM ကဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။ကုလသမဂ္ဂရဲ့တိုက်တွန်းချက်အပေါ်တုံ့ပြန်ချက်တွေကိုတော့ဆက်သွယ်ဆုံးရှုံးထားတဲ့မဆုမုံကပြောပြပေးမှာဖြစ်ပါတယ်
။မြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့တိုးတက်မှုတွေမတွေ့ရတဲ့အပြင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကတိုက်ပွဲတွေကြောင့်အခြေအနေတွေပိုဆိုးလာနေတဲ့အတွက်မြန်မာစစ်တပ်ကိုဖိအားပေးဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFSA ကကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။ကုလသမဂ္ဂရဲ့တိုက်တွန်းချက်အပေါ်မှာတော့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဒီဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီကလက်မခံတဲ့ကြောင်းတုံ့ပြန်ထားပါတယ
်။ဒီလိုကတော့သူတို့ကတစ်သက်သက်အမြင်နဲ့ပြောဆိုဒီလိုကိန်းတာဆိုပဲကျွန်တော်တို့ယူဆပါတယ်ကျွန်တော်တို့ကတော့ဆက်ဆိုင်နေမရှင်နဲ့ပတ်သက်ပြီးတော့ဟိုဆိုရရတယ်ဒါကိုလက်မခံတဲ့ကြောင်းကုလသမဂ္ဂမှာတရားဝင်ပြောထားပြီးသားဆိုကျွန်တော်တို့ကသိရပါတယ်။ဒါကတော့သူတို့တစ်သက်သက်ညီတစ်သက်သက်ပြောတဲ့အချက်နဲ့တရားတော့ကျွန်တော်တို့အနေနဲ့တော့လက်ခံနိုင်ကြတဲ့အကြောင်းမရှိပါဘူး။ကျွန်တော်တို့ကတော့ကိုယ်ထုတ်ကြအလားနဲ့ကိုဖို့ဒီဘက်ကလုံးပင်လုံးတဲ့အကြောင်းအရာမှာလည်းကျွန်တော်တို့လုပ်ပြီးကျွန်တော်တို့သူ့တော်သူ့တော်သာရှိတယ်မရှိဘူးဆိုတာကိုလည်းကျွန်တော်တို့အထောက်ထားနဲ့ပြောကျွန်တော်တို့အလားစုံစမ်းပြီးမယ်ပေါ်ထုတ်ပြီးမယ်အဲ့ဒီမှာလည်းကျွန်တော်တို့စုံစမ်းကြည့်ပြီးဖွဲ့ပြီးတော့ဒီကိစ္စတော်နေတာရှိတယ်အစိုးရဘက်ကလည်း ICO ကြီးနဲ့လုပ်ရတာရှိတယ်အဲ့တော့ဟိုနိုင်ငံရဲ့ထုတ်ကြအလားဘူးတော့ဒါနဲ့နိုင်ငံတကာဖွဲ့ကြည့်နေတဲ့နိုင်ငံတိုင်းကတော့ဟိုလေးစားလိုက်နာဖို့ဒီမှာဖြစ်ပါတယ်ကြာ
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFSA ကတော့မြန်မာစစ်တပ်ပေါ်မှာနိုင်ငံတကာအတိုင်းအဝိုင်းကဗန်ဒါရီနဲ့အကူအညီတွေဖျက်တောက်ပြီးဝိုင်းပယ်ကြဖို့တိုက်တွန်းထားတာပါမြန်မာစစ်တပ်ပေါ်မှာဖိအားပေးမှုတိုက်တွန်းမှုတွေထွက်ပေါ်နေချိန်မှာတော့မြန်မာနိုင်ငံကတာဝန်ရှိတဲ့သူတွေအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တာကအကောင်းဆုံးဖြစ်မယ်လို့လည်းကွယ်လွန်သူကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလင်ကအကြံပြုပါတယ
်ကျွန်တော်အကြံပေးချင်တာတော့ဒီဟူပူးပေါင်းဆောင်ရွက်နိုင်တယ်ဆိုရင်ပူပေါင်းပါလေသူတို့တမတော်ဘက်ကလည်းကျွန်တော်ပြည်ကလပ်ပါသလိုစုံစမ်းရေးအဖွဲ့တွေလည်းသူတို့ဖွဲ့ထားတယ်အရင်လုံးကလို့ဘူးခါပြီးသူတို့လည်းမငင်းဘူးလေအဲ့တော့သူတို့ဒါဖြစ်ချင်းလက်ချက်တော့ကြာတောက်ရှိတဲ့တွေစုံစမ်းမြင်ပါမယ်လို့ပြောထားတာပေါ့နော်ဒါကြီးနဲ့လည်းအဲ့ဒီမှာဖြစ်ခဲ့တဲ့ကိစ္စရောက်ရသည်ဆိုရင်ဝေရအခြေအနေတွေရှိလို့ကျွန်တော်တို့ကိုဖီအန်အန်ကော်မရှင်မှာလည်းပဲလွတ်လပ်တဲ့တရားဖတ်တတ်တဲ့စုံစမ်းစစ်ဆေးမှုလူအပ်တယ်ဆိုတာတော့ပြောတယ်။ဘယ်ရစုံစမ်းမှုဘယ်လိုစုံစမ်းမှုဆိုတာတော့ကျွန်တော်မပြောပြမိနဲ့။စုံစမ်းမှုလူအပ်တယ်ဆိုတာလေးကိုတော့ကျွန်တော်တို့အကြံပြုခဲ့ပါတယ်။အဲ့တော့ဒီဘက်ကလည်းပဲကျွန်တော်တို့ပူပေါင်းဆောင်ရွက်နိုင်တယ်ဆိုရင်ကျွန်တော်တို့ဒီဥစ္စာအခြေပါတစ်ခုကိုကျွန်တော်တို့ရသွားနိုင်တယ်။အဲ့ဒါ constructive engagement ပေါ့လေဒီလိုကျွန်တော်တို့အဝေးကနေပြီးတော့ဆန်းပြီးတော့လက်လက်ချင်းနဲ့ပြင်နေမယ်အစားကိုပြည့်ပြည့်ဆက်ဆံပြီးတော့ကပြည်ရင်တောင်းတဲ့ပုံတွေရအောင်လုပ်နိုင်မယ်ဆိုရင်ပို့ပြီးတော့ကလက်တွေ့ကြမယ်လို့ကျွန်တော်တို့ဒီလိုမှတ်ပါတယ်ခင်ဗျာ
ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ကြေညာချက်မှာတော့လူခွေချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ပေါ်မှာရန်ပုံငွေအကူအညီနဲ့တခြားအထောက်ပံ့တွေဖြတ်တောက်ပြစ်ဖို့တာဝန်ရှိတဲ့တပ်မှုတွေကိုစစ်ရာဇဝတ်မှုလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတုတ်တင်ရှင်းလင်းမှုဆိုင်ရာရာဇဝတ်မှုတွေအတွက်ယုံကြည်ကိုးစားရတဲ့တရားရုံးမှာစစ်ဆေးစီရင်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာရေအကဲခန့်ဒေါက်တာခင်စောဝေးကတော့ဒီလိုဖိအားတွေကြားမှာမြန်မာတာဝန်ရှိသူတွေအနေနဲ့နိုင်ငံတကာကလက်ခံနိုင်အောင်ဆောင်ရွက်ဖို့အရေးကြီးလို့ဒီလိုတုံ့တက်ပါတယ်
။နောက်ကကညီမကြီးရဲ့ညာကတည်းကဟိုဆုံးဖြတ်ချက်ကာလတခုကိုရောက်နေပြီလေ။နော်။ဒါပြီးတော့အချိန်မျိုးမှာမှဒီလိုပြည့်မှုရှင်းထားတဲ့နေရာမှာမှကြီးရောအရင်းအမြစ်ဆိုတော့ပွားပြီ။နော်။ဒီလိုပြောမယ်ဆိုလို့ရှိရင်အားဖက်ဆိုတာအလုံးဖုတ်ကြအောင်ပုဂ္ဂိုလ်တယောက်တစ်ယောက်နဲ့ညီမပြည့်ရဲ့အကောင်းဆောင်နဲ့ပြုတ်ဖို့လိုတယ်။ဝန်ကြီးဆောင်ဖြစ်တယ်လို့ဆိုလို့ရှိရင်ဂျာမနီကမှသူ့ကိုစစ်ရကတူတွေကိုသူဖိတ်ပြီးတော့ဆက်ကြည့်နေတာပဲလေ။ဆက်ကတော့တမျိုးကြီးကအရင်ကကြတော့လေတော့စစ်ကြလဲပွင့်လာအောင်ပေါ့လေနော်ဒါပေမဲ့အခုကဆက်ပိုင်ရဲ့ဆက်ပိုင်ရေးလမ်းကြောင်းအားလုံးဆိုလို့ရှိရင်ဒါမျိုးပါသွားနိုင်တယ်တော့အခုအိန္ဒိယကအရန်ကိုတောင်းနေတာဥပမာဟိုလမ်းနဲ့ဟို28နဲ့ကြာလို့ရှိရင်အိန္ဒိယစစ်တင်မော်ဒယ်လာနိုင်မယ်ဟာသူကလည်းဟို6000တကားလောက်ကိုမှန်မှန်လာနေရတယ်သူကအကျိုးနဲ့ပြိုင်နေရတာဟုတ်နော်ဆိုတော့အရင်ကလိုက်ကရှင်ရီးရဲ့နိုင်ငံတွေရောအဝေးကနိုင်ငံတွေရောအားလုံးပြန်ပြီးသူစဉ်းစားရအောင်ဒီစာကြီးကတော်လေးကိုကျေပြန့်နေစီးတဲ့ဖြစ်ရတယ်မပြောရမှာပေါ့လေနော်
တထောက်စခုအဂုလာတို့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနေတိုက်ခိုက်ခဲ့တဲ့အေအာအစီရိုဟင်ဂျာအစိုးရအဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေဘက်ကလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေအတွင်းမှာလူခွေချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်တကယ်တကာတိုင်ဝမ်ကဆွဆဲထားတာပါမြန်မာစစ်တပ်ရဲ့အစိုးရဘက်ကတော့ရိုဟင်ဂျာဆိ